ကယားကရင်နီပြည်နယ်ဘော်လခဲမြို့နယ်တွေကနန်းဖဲကျေးရွာအပေါ်မှာဒီစစ်တပ်ကနေလက်နက်ကြီးကြီးနဲ့ပစ်ခတ်တာကြောင့်နှမ်းခုန်နေတဲ့အမျိုးသမီးတဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်၄ဦးဒဏ်ရာရခဲ့တယ်လို့မိသားစုဝင်က VOA မြန်မာပိုင်းကိုပြောပါရတယ်။ဒဏ်ရာရတဲ့သူတွေကိုစေယုံပို့ဖို့ကူညီပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်တပ်ကနေဖမ်းဆီးသွားပါတယ်။အဲ့ဒီနေရာတဝိုက်မှာအခုရက်ပိုင်းကတိုက်ပွဲတွေမရှိပေမဲ့လို့စစ်ကောင်စီတပ်ဖက်ကပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်။
ပေါ်လခဲမြို့နယ်နန်းဖဲကျေးရွာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့စက်တင်ဘာလ9ရက်ကြာတာပိနေ့ကပြစ်ခတ်မှုအတွင်းတောင်ယာထဲမှာနှမ်းခုန်နေတဲ့အမျိုးသမီးတဦးတေဆုံးပြီးတော့တောင်ယာထွက်နှမ်းခုန်သူ18ဦးလောက်ဘေးလွတ်ရာကိုထွက်ပြေးချင်းလက်နက်ကြီးကြီးကြာလာပြီးတချို့ကလည်းဒဏ်ရာရခဲ့ကြတယ်လို့ဒဏ်ရာသူတယောက်ရဲ့မိသားစုဝင်က VOA ကိုပြောပါတယ်
တောင်ယာမှာသွားတဲ့လူတွေလေအဲ့ဒါမနာချိန်မှာကလက်နက်ကြီးထုတာကြတော့ရာကန်ပြီးထုတော့သူကပြေးရလေပြေးတော့ပြေးထိကုန်ကြတာကျမတို့တောင်ရလူပေါ့နော်ကလေးမတယောက်တော့ဖွဲ့ချီပြီးပါပြီးတော့ကျမရဲ့ဟိုအမျိုးသားရဲ့ညီတယောက်ကတော့အသေးသားဖြစ်နေတယ်ဟိုဘိုက်မှာထိသွားတာပေါ့နော်ဘိုက်ပေါက်သွားတည်တဲ့လူကတော့တယောက်ဒါရရဒါက၄ယောက်အသေးသားကဟို၄ယောက်စလုံးပေါ့နော်အေးအဲ့ဒီတောင်ရသွားတဲ့လူတော့တတိကျတာတော့အသာထွက်တာနဲ့တခါတည်းကိုရောက်လာတာပဲအဲ့မှာ50ချိတ်အဆက်မပြတ်ဘူးလက်နဲ့ကြည့်ရတော့ကျမလည်းမမှန်တော့သူတို့ကတော့60မမှလို့တော့ဖြစ်နေတယ်တိုက်ပွဲနဲ့ဖြစ်ပြီးနဲ့ရန်ကန်ပြည်နေတာ
အခုလက်နက်ကြီးကြီးကြတဲ့နေရာတွေမှာလက်ရှိတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကတော့ပေါ်လခဲမြို့နယ်ထဲမှာကယင်နီတပ်မတော် KA ကယင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့တို့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။စက်တင်ဘာ9ရက်နေ့ကစစ်တပ်ဖက်ကလက်နက်ကြီးကြီးပစ်ခတ်မှုကြောင့်အသက်23နှစ်အရွယ်မှတ်ဖိုးမှုအသက်23နှစ်အရွယ်မောင်ထက်ဇေယဝင်းအသက်16နှစ်အရွယ်မောင်ညီညီစိုးကြိုင်အသက်16နှစ်အရွယ်မထေးလာပေါ်နဲ့အသက်40အရွယ်ဦးလယ်မှုတို့လေးဦးလဲကြီးစားထိမှန်တရားရခဲ့တယ်လို့အကူအညီပေးသူတို့ကပြောပါတယ
်။ဒီကောင်ကတော့9ယောက်ပေါ့ကျွန်တော်ကတော့4ယောက်ကိုအချင်းကြီးတဲ့သုံးနိုင်တယ်။ဒါရန်ကတော့ဒီကိုစီယာဝင်းဆက်က13နှစ်ဘယ်ကောင်စထိမှန်တာဖေလာပေါ်ကအသက်16နှစ်အဲသူကတော့ဘယ်ဘက်ပေါင်မှာစထိမှန်တာလဲ။နောက်တစ်ယောက်ကတော့မိမိစိုးကြံအသက်16နှစ်ဒါတဲ့မနေ့ကပေးပါဘောနော်ဒါပဲချမ်းနေပဲဒီမှန်တာနောက်တစ်ယောက်တော့နည်းနည်းတဲ့အချင်းကြီးဆိုတဲ့ဦးရဲမူးဘောနော်အစောပိုင်းတော့ကတော့ကိုထဲ့ပြရဝင်ရအဖေသူကတော့ဒါပဲဝန်ပိုင်းဖြစ်ကြတာမှာဦးပါရတော့ဆွတ်တဲ့အနေသားမျိုးရှိတော့
လက်နဲ့ကင်တက်ခဲ့သူတွေမဟုတ်ဘဲနဲ့တာမန်တောင်ယာစိုက်စားနေကြတဲ့ဒေသခံပြည်သူတွေအပေါ်အခုလိုတက်ခဲ့မှုတွေလုပ်နေတဲ့အတွက်ထိခိုက်မှုဆုံးရှုံးမှုကြီးမားတယ်လို့ဒဏ်ရာရသူမိသားစုဝင်ကဆက်ပြောပါတယ်
ကလေးမျိုးခုချိခိုင်းမှုရှိသွားတော့ကျမတို့တော့တော်တော်ဆုံးရှုံးမှုရှိပြီပေါ့နော်။တောင်ယာအနေနဲ့လည်းဆုံးရှုံးမှုရှိတယ်။မိသားစုစီးပွားရေးတွေလည်းတော်တော်ချိခိုက်သွားတယ်။ပြီးတော့အခုဖြစ်လာတဲ့ဟာမျိုးကြတော့တိုက်ပွဲဖြစ်လို့ဂျာညာခိုင်ရိုက်ကျမတို့ကဟိုမပြောလို့ဘူးပေါ့နော်။အခုကကြတော့ဟိုတောင်ယာသွားတဲ့အချိန်ပြည်သူတွေပဲရှိတဲ့အချိန်မှာအဲ့လိုမျိုးဖြစ်သွားတာတော့မတရားလို့မတရားဘူးလို့ပဲကျမထင်တာပေါ့။
ကြည့်ထိမှန်တရားရသူတွေပေါ်လခဲမြို့မှာရှိတဲ့စစ်ဆေးရုံမှာကုသမှုခံယူနေကြတယ်လို့မိသားစုဝင်တွေကပြောပါတယ်။တရားရသူတွေကိုဆေးရုံကိုကူညီပို့ဆောင်ပေးခဲ့တဲ့ပရဟိတသမားတဦးကိုလည်းစစ်ဆေးမေးမြန်းစရာရှိတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပါတယ်။သူ့ကိုခေါ်ဆောင်သွားတာ24နာရီကျော်သွားပြီဖြစ်ပေမဲ့ပြန်လွတ်မလာသေးတာကြောင့်မိသားစုဝင်တွေဒေသခံတွေစိုးရိမ်နေကြပါတယ်။